ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ဆန္ဒပြနေသူတွေနဲ့ရပ်သားပြည်သူတွေကိုစစ်တပ်နဲ့ရဲကအခုရက်ပိုင်းအတွင်းအကြမ်းဖက်နှိမ်နင်းမှုတွေများလာတာကြောင့်ဒီလိုရက်တွေကိုအ мян ဆုံးရပ်တန့်စေဖို့နဲ့တာဝန်ရှိသူတွေကိုနိုင်ငံတကာကအထိရောက်တဲ့ဒဏ်ခတ်ပေးဆို့မှုတွေလုပ်ဖို့အမေရိကန်ကနေဒါနဲ့ဂျပန်နိုင်ငံတွေမှာပုံသဏ္ဍာန်မျိုးစုံနဲ့ဆန္ဒပြတိုက်တွန်းနေကြတဲ့အကြောင်းကိုတင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုအစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီမြို့တော်မှာတော့အလင်းရောင်လူငယ်များအဖွဲ့ကဦးစီးပြီးရာနဲ့ချီတဲ့မြန်မာပြည်သူတွေစနေနေ့နေ့လယ်ပိုင်းကစစ်တမ်းရုံးရှိနဲ့လွတ်လပ်ရေးကြောက်တိုင်ကွင်းမြန်မာတွားရောက်ဆန္ဒပြခဲ့ကြပါတယ
်
အာကျွန်တော်ဒီနေ့ဆိုလို့ရှိရင်ຫນွေဥရတာပထမဆုံးရက်ပေါ့ခင်ဗျာဒီမှာတော့အဲ့တော့ဒီမှာရှိတဲ့အာလင်းရောင်လူငယ်များဆိုတော့ကျွန်တော်ဒီမြန်မာလူငယ်အဖွဲ့ကနေပြီးတော့မှသူတည်ပြီးတော့မှကျွန်တော်တို့ channel ဒီမှာရှိတဲ့တိုင်းရင်းသားလူငယ်အဖွဲ့ကြီးရဲ့ကောင်းနဲ့ထိတ်သက်ပြီးတော့မှဒီဆန္ဒပြပွဲကိုတင်ခဲ့ရဖြစ်ပါတယ်နေရာနှစ်ခုပါခင်ဗျာကျွန်တော်တို့ပထမတနေရာတော့အာမြန်မာစစ်တပ်ရုံးရှင်းမှာကျွန်တော်တို့ပြပါတယ်ပြီးလို့ရှင်အဲစစ်တပ်ရုံးကနေပြီးတော့မှဒီကြောက်တိုင်ကိုကျွန်တော်တို့ခြေတက်လမ်းလျှောက်ပြီးတော့မှဆန္ဒပြပါတယ်အခုဆိုလို့ရှင်ဒီထဲမှာလူစက်တဲ့ဒီဟိုမြန်မာပြည်ကတကယ်ကိုအခုငုံတူဒီ generation တွေကိုသူတို့တွေလမ်းမတွေပေါ်မှာရေးရဲဆက်ပစ်တတ်နေတယ်သူတို့တွေကမတရားသဖြင့်လက်နက်အားကိုးနဲ့ဒီသူတွေကိုတတ်ဖြတ်နေတဲ့ဟာတွေကိုတကဘာလုံးကလည်းမြင်နေပါတယ်အဲ့တော့မြန်မာပြည်ကရှိတဲ့လူငယ်တွေအကုန်လုံးသူတို့တွေအခုခံစားနေရတဲ့အတိုင်းကျွန်တော်တွေခံစားနေရတဲ့ဆိုတဲ့ဟာကိုကျုပ်ရှင်ကျွန်တော်တို့တို့နဲ့အကုန်လုံးတပေးတဲ့တသားလေးရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ဖော်ပြသခြင်းနဲ့တော့ကျွန်တော်တို့အဓိကလုံဆောင်ကြတာဖြစ်ပါတယ်ခင်ဗ
ျအလင်းရောင်လူငယ်အဖွဲ့တာဝန်ခံကိုထိုက်ပြောပြသွားတာပါနယူးယောက်မြို့ Times Square ပန်းညံမှာလဲအမေရိကန်လူမျိုးတွေရောမြန်မာပြည်သားတွေပါယာနဲ့ချီပြီးစူပေါင်းဆန္ဒထုတ်ဖော်ခဲ့ကြပြီးမြန်မာစစ်တပ်ကိုဖိအားတွေပိုးပေးနိုင်အောင်လုံဆောင်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူမတ်ရှင်မင်းကပြောပါတယ်
အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာအခုကအစိုးရမဲနေတာမဟုတ်ဘူးအစိုးရကလက်ရှိမှာရှိနေတယ်။2020 November လ General Election မှာရွေးကောက်ပြီးတော့တင်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့တိစောက်ထားတဲ့ CRPH ဆိုတာတကယ်ကိုတရားဝင်ရှိပါတယ်။ပြီးတော့ကျတော့မင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ဘက်ကနိုင်ငံကိုအကြမ်းဖက်သိမ်းပိုက်တဲ့ဟာမအောင်မြင်သေးဘူး။သူတို့ကသမီးတို့ရဲ့ government မဟုတ်ပါဘူး။ CRPH ကတော့ legitimate government ဖြစ်တယ်ဆိုတာကိုဒီ US နဲ့တခြားနိုင်ငံတွေအားလုံးကပြက်ပြက်သားသားထောက်ခံမှုအတွက်ကိုလှုံ့ဆော်တဲ့ပွဲပါဒီဆန္ဒပြပွဲရတယ်။ပြီးတော့အခုလေဒီ US House Representative ကနေပြီးတော့ဒီ bill တစ်ခုထုတ်တယ်လေ143ဆိုတာမြန်မာနိုင်ငံကဒီအစံဖက်အာဏာပိုင်ရှင်တွေကိုတတိယ session တွေလုပ်ဖို့မြန်မာနိုင်ငံ civil disobedience movement ကိုထောက်ခံမှုရဲ့အတွက်ကို Congress ကတရားကိုတင်လိုက်ပြီလေ။အဲ့ဒါကို House Representative တို့ Senator တို့ကလက်ခံမှုအတွက်ကိုအခု American တွေကိုအဲ့ဒါကိုလည်းတိုက်တွန်းနေတာဒီနေ့ကလေ။
အမေရိကန်နောက်ဘက်ခြံဆန်ဖရန်စစ္စကိုမြို့ဘေးအေရီယာတဝက်မှာရှိတဲ့မြန်မာ200ဝန်းကျင်ကလည်းတရုတ်ကောင်စစ်ဝင်ရုံးရှိတွားရောက်ဆန္ဒပြခဲ့ကြတယ်လို့ဒေါ်မျက်မျက်မိုးကပြောပါတယ်
။ကျွန်တော်တို့ဒီနေ့ဒီဆန်ဖရန်စစ္စကိုမြို့ပေါ်မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးရှိမှာတွားပြီးတော့ဒုတိယအကြိမ်မြောက်ကျွန်တော်တို့ဆန္ဒပြတာပါ။ဟိုဆန္ဒပြရခြင်းရည်ရွယ်ချက်ကတော့ဒီ China ဒီ Communist ပေါ့နော်။ Communist Party ကနေပြီးတော့မြန်မာစစ်ကောင်စီပေါ်မှာအဲထုတ်ကင်မှုနဲ့ဒီလိုတရားမဲ့အာဏာသိမ်းမှုကိုသူ့အနေနဲ့ပြည်တွင်းရေးပါလို့ပြောထားတဲ့အကျဉ်းအခုလို့ကျမတို့ရဲ့လူငယ်တွေကိုကပ်ဖြတ်နေတဲ့အပေါ်မှာလဲသူတို့ဘက်ကနေပြီးတော့ပြင်းထန်စွာရှုံချမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့ကသူတို့ကိုရှုံချဆန္ဒပြကြောင်းဆန်ဖရန်ဘေးအေရီးယားမှာရှိတဲ့မြန်မာအားလုံးကစုပြီးတော့ဆန္ဒပြတာပ
ါအလားတူကနေဒါနိုင်ငံကွီးဘက်ပြည်နယ်မွန်ထရီယယ်မြို့မှာရှိတဲ့စစ်ကောင်စီကငှားရမ်းထားတဲ့အစ္စရေးလူမျိုးကနေဒါနိုင်ငံသားအရီဗန်မန်နာရှက်ရဲ့လော်ဘရီကုမ္ပဏီရှိမှာမြန်မာနဲ့တိုင်းသားတွေစနေနေ့ကသွားရောက်ဆန္ဒပြခဲ့ကြတယ်လို့တိုရန်တိုမြို့ကကိုအောင်မိုးကပြောပါတယ
်။အဲ့ဒီအစ္စရေးလော်ဘီကကနေဒါထဲမှာသူတို့ကသူတို့ရုပ်တွေပါတယ်နဲ့သူတို့ချက်ချက်ဖွင့်ထားတဲ့အနေအထားကျွန်တော်တို့တွေ့တယ်ဗျ။နောက်တစ်ခုကအခုဗမာပြည်မှာသူတို့ကအဲ့ဒီစစ်အုပ်စုနဲ့ပေါင်းပြီးတော့လုပ်တယ်ဆိုတော့ဒီကနေဒါမှာကအမေရိကလိုပဲလေ။ဒီစေအုပ်စုကအကြီးပိုင်းတွေကိုကျင်းမာအဖြစ်ကျွန်တော်တို့ဆန့်ရှင်လုပ်ထားတယ်လေအဲ့တော့ဒီကနေဒါဥပဒေအရကြီးမဲ့ဆိုရင်သူတို့လုပ်တာကအင်လီဂယ်လို့ဖြစ်နေတာပေါ့သူတို့အဲ့လိုလုပ်နေတဲ့ဟာကိုအဲ့ဒီအ ਨੇ ဆုံးသူတို့ရဲ့မြို့ခန့်လေးပြီးသွားမယ်နောက်သူပြည်နယ်အစိုးရဆိုတာရှိသေးတယ်အဲ့ဒီအစိုးရလေးလည်းကျွန်တော်တို့ကအကြောင်းသိစေတာပေါ့ဗျာသူတို့အရေးယူမဲ့ဆိုရင်ယူလို့ရအောင်ပေါ့ဗျာ
ဂျပန်နိုင်ငံမှာလည်းတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာမြန်မာပြည်စုပေါင်းပြီးတောက်ကြနေညာကစားလို့48နိုင်ကြာအစာငတ်ခံဆန္ဒပြရင်မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းခံနေရတဲ့ကိစ္စရပ်တန့်သွားစေရေးနဲ့အရသာအစိုးရကိုနိုင်ငံတကာကအသိမှတ်ပြုစေရေးတောင်းဆိုနေကြပါတယ်ခင်ဗျာ။